စကိုင်းတိုင်းတမူးမြို့မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးကိုဒေသခံကာကွယ်တပ်ဖွဲ့တွေကမိရှို့ခဲ့ပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေမိလောင်ကျွမ်းသွားခဲ့ပါတယ်။နောက်အင်းတော်မြို့မှာဆိုရင်လည်းအလားတူရွေးကောက်ပွဲကော်မရှင်ရုံးကိုဘုံခွဲတိုက်ခိုက်ခဲ့ပြီးပြစ်ခတ်မှုတွေပါဖြစ်ခဲ့ပါတယ်။စကိုင်းတိုင်းအတွင်းရွေးကောက်ပွဲရုံးတွေတိုက်ခတ်ခဲ့ရတဲ့အခြေအနေသတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
။စစ်ကောင်စီကိုလက်နက်ကင်ခူးကန်မှုတွေအားကောင်းတဲ့စကိုင်းတိုင်းမှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လုပ်ငန်းစဉ်တွေအပေါ်ဆန့်ကျင်တားဆီးတာတွေပြုလုပ်လာကြပါတယ်။ဇန်နဝါရီလ19ရက်ကြာသပတေးနေ့မနက်10:00မှာတော့စကိုင်းတိုင်းတမူးမြို့စော်ဘွားအင်းရက်ကွက်မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးကိုတမူးပါကပအဖွဲ့နဲ့ ABSDF တရင်ငါးကဝင်ရောက်ပြီးမီးရှို့ဖျက်ဆီးခဲ့တယ်လို့တမူးမြို့ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံဘိုးဆက်ကြာက VOA ကိုပြောပါတယ
်။ဒီတတိယရွေးကောက်ပွဲမဖြစ်ဖြစ်ရင်ကနော်ဒီရွေးကောက်ပွဲကော်မရှင်ရုံးကကျွန်တော်ဒေတာတွေသိရပါနော်။အဲ့တော့ဒီဒေတာတွေကိုဖျက်ဆီးဖို့အတွက်ကျွန်တော်တို့ကဖျက်ဆီးတာရွေးကောက်ပွဲကိုဟိုခံတာရမယ်တားဆီးရမယ်ဒါရညာရတဲ့ရွေးကောက်ပွဲမဟုတ်တဲ့ပေါ့နော်။ကျွန်တော်တို့ရုံးကိုပဲရှိတာပေါ့ဗျာ။ဒါရှိတော့ဆာဝဆာရံပေါ့ဒီကတော့အတွင်းပိုင်းကိုပဲကျွန်တော်တို့ကရှိတာပေါ့နော်ဆာဝဆာရံ။အစအဦးကတော့လုံးဝဒီ 100% ကျစီပါတော့မရှိဘူး။ဒါပေမဲ့ကျွန်တော်တို့ information ပေါ့နော်ဆာဝဆာရံအမှောင်ရှိနေတာပေါ့
။ရွေးကောက်ပွဲကော်မရှင်ရုံးမီးရှို့ခံရပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်ရုံးဤကိုပိတ်ဆို့စစ်ဆေးတာတွေလုပ်ပြီးလမ်းတွေကိုလည်းပိတ်ထားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ရွေးကောက်ပွဲကျင်းပဖို့အတွက်မြို့နယ်အတွင်းလူရည်တကောင်စင်းကောက်ယူတာတွေရှိတဲ့အတွက်အခုလိုမီးရှို့တာဖြစ်ပြီးတော့နောင်ကိုလည်းပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကတတိပေးထားပါဗျ။အင်းတော်ဘက်မှာဆိုရင်လည်းဇန်နဝါရီလ18ရက်ညနေပိုင်းကအင်းတော်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးဘုံခွဲတိုက်ခိုက်ခံခဲ့ရပြီးမြန်မာစစ်တပ်ဘက်ကပြန်လည်ပစ်ခတ်တာကြောင့်ဒေသခံတူဦးဒဏ်ရာရခဲ့တယ်လို့ဒေသခံတူဦးကပြောပါဗျ။အ
ဲဒီကညနေပိုင်းမိုးချုပ်ခံပြီးပေါ့နော်ဟိုမိုင်းနှလုံးနဲ့ထုတ်လိုက်တာလေဟိုလက်လုံးမိုင်းနှာခုံးနဲ့ဟောလူချစ်ကြတော့မရှိဘူးခင်ဗျာပေါ့မရှင်ရောလာတာဟုတ်ကဲ့ထုတ်လိုက်တော့သူတို့ဒီစစ်ကောင်စီကုန်းပေါ်ကနေပြီးတော့ရန်တန်းပစ်လိုက်တဲ့ဒီလက်နက်ကြီးကြောင်းမို့လို့ဒီအရက်သားဟိုပြည်သူတယောက်ဒီပေါ့မှာတိတ်ကြိုက်တာရသွားတာရှိတယ်ခင်ဗျာဆိုရင်ရတဲ့အနေထားမျိုးတော့မဟုတ်တော့ပါဘူးခုကတော့ဟော
ဒါအပြင်မကွေးတိုင်းရေစကြိုမြို့မှာဆိုရင်လဲဇန်နဝါရီလ12ရက်နေ့ကမြို့နယ်လူဝင်မှုကြီးကြပ်ရေးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးခဲ့ပါသေးတယ်။စစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့အတွက်အိမ်တော်စုလူဦးရေစီရင်ကောက်ယူတာတွေကိုဇန်နဝါရီလ9ရက်နေ့ကနေစတင်ပြုလုပ်နေတာပါ။လက်နက်ကင်ခူးကန်စစ်အားကောင်းတဲ့စကိုင်းတိုင်းမှာတော့မြို့ကြီးအချို့မှာပဲကောက်ယူတာတွေလုံနိုင်သေးပြီးကျေးရွာတွေမှာတော့စီရင်ကွင်းစင်ကောက်ယူတာမရှိသေးပါဘူးခင်ဗျာ။